မြန်မာနိုင်ငံမှာနှစ်ပေါင်းမြောက်များစွာဖြစ်ပွားခဲ့တဲ့ဒီလွင်စစ်ကြောင့်မြန်မာနယ်စပ်ဒေသအသီးသီးမှာမြေမြုံမိုင်းရဲ့အန္တရာယ်ဟာစိုးရိမ်ပွဲကကောင်းလောက်အောင်ကြီးမားနေတယ်ဖြစ်တယ်လို့ထိုင်းနိုင်ငံအထက်လွှတ်တော်အမတ်ဟောင်းတဦးလည်းဖြစ်လော်လော်ဆဲမှာကုထုကုထအယတာမိုင်းရှင်းလင်းရေးအဖွဲ့တစ်ဖွဲ့ကိုထူထောင်ပြီးတော့လှုပ်ဆောင်နေသူလည်းဖြစ်တဲ့မစ္စတာခရိုင်ဆတ်ချွနာဘောင်က VOA ကိုပြောပြပါတယ်ဒီအကြောင်းဥချွချော်သိန်းကဆက်ပြီးအစီရင်ခံပေးပါခင်ဗျာ
ဟုတ်ကဲ့ပါသူတည်ထောင်ထားတဲ့ foundation ဟာစစ်ဖက်လည်းမဟုတ်အစိုးရလည်းမဟုတ်တဲ့အဖွဲ့ဖြစ်တာကြောင့်အာရှတိုက်မှာတော့ပထမဆုံးအဖွဲ့ဖြစ်မယ်လို့ထင်ကြောင်းမစ္စတာခရိုင်ဆတ်ကပြောပါတယ်ဒီအဖွဲ့မှာမြေမြုံမိုင်းအများဆုံးရှိတဲ့ဒေသတွေကနေအထူးလေ့ကျင့်ပေးထားတဲ့မိုင်းရှင်းလင်းရေးကျွမ်းကျင်သူ58ဦးရှိပြီးလောလောဆယ်မှာတော့ထိုင်းမြန်မာနယ်စပ်တစ်ချောင်းမလုဆောင်နိုင်သေးပဲထိုင်းကမ္ဘောဒီးယားနယ်စပ်တစ်ချောင်းမှာမိုင်းရှင်းလင်းရေးလုဆောင်နေတယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်တစ်ချောင်းလုဆောင်မှုအလားအလာရှိပါသလားဆိုတော့
Yes, we established relations with hospitals in Kanchanaburi along the border in Sankai.
မြို့မိုင်းကြောင့်ကိုရင်ကချုံရင်ပျက်စီးသွားသူတွေအထူးသဖြင့်တော့ခြေတော့ပေါ့ဗျာအဲဒီလူတွေအတွက်ခြေထုလက်ထုတွေအကူအညီပေးဖို့ထိုင်းမြန်မာနယ်စပ်စံခါဒေသကန်ချနာဘူရီခေရန်ကစေုံတွေနဲ့ကျောဆူဆွနစ်ပြီးပြီဖြစ်ပြီးမဲဆောက်ဘက်ကိုလည်းချက်ထွင်ပါမယ်။ဘာဖြစ်လို့အဲ့ဒီဘက်မှာလုတာလဲဆိုတော့အဲ့ဒီစံခါဒေသမှာမြန်မာနိုင်ငံကရင်ဒီနယ်ဘက်ချမ်းကနေနယ်စပ်ဖြတ်ပြီးကူးလာကြတဲ့လူတွေဟာမြေမြုံမိုင်းတွေရဲ့အန်ဒရယ်ကိုကြုံတွေ့ကြရပြီးသူတို့အတွက်မြန်မာပြည်ဘက်ချမ်းမှာအကူအညီရနိုင်တဲ့အလားအလာမရှိလို့ပါလို့မစ္စတာခရိုင်ဆတ်ကသူတို့အဖွဲ့အစည်းအဝေးကိုရှင်းပြပါတယ်။နယ်စပ်တစ်ချောင်းမိုင်းအန်ဒီရဲ့ကြုံတွေ့ရသူတွေဟာမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကူးလာကြသူတွေမဟုတ်ပါဘူး။တန်လျင်မြေထဲမှာဆဲဆောက်ဖို့အတွက်နယ်စပ်တစ်ချောင်းတိုင်းထွာရေးလုပ်ငန်းတွေလုပ်ကိုင်နေကြတဲ့ထိုင်းအင်ဂျင်နီယာတွေဟာမြန်မာဘက်ချမ်းမှာအလုပ်လုပ်လို့မရတော့အောင်အခက်အခဲတွေ့ကြရတယ်။တခါကဆိုထိုင်းအင်ဂျင်နီယာတယောက်မိုင်းနှိမ့်မိပြီးခြေထောက်ပြတ်ထွက်သွားတယ်လို့လည်းမစ္စတာခရိုင်ဆတ်ကဆိုပါတယ်။ဒီမိုင်းတွေကိုဘယ်သူတွေကမြှုပ်ထားတာလဲဆိုတော့မြန်မာစစ်အစိုးရရဲ့စစ်တပ်တွေရောသူတို့နဲ့တိုက်ခိုက်နေကြတဲ့တိုင်းဟင်းသားလက်နက်ကိုင်တပ်ဖွဲ့တွေကရောအသုံးပြုနေကြတာပဲလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုံမိုင်းအထူးတပ်ဆိုးနိုင်ငံတွေကတခုတောင်ဖြစ်နိုင်ခြေရှိပါတယ်တဲ့
The world should condemn a regime that purposely trying to maim its own people like Burmese military junta they are doing
မြန်မာစစ်အစိုးရလိုကိုတိုင်းသူပြည်သားတွေကိုကိုယ်တိုင်ကပြန်ပြီးထိခိုက်ဒဏ်ရာရပျက်စီးအောင်လုပ်နေတဲ့အစိုးရတခုကိုဒီနေ့လိုရက်မျိုးမှာအခွင့်အလမ်းတင်တော့အပြင်းအထန်ဖြစ်တင်ရှုံချတဲ့မှာလေအရသားတွေတွာလာနေထိုင်တဲ့နေရာတွေမှာမြေမြုံမိုင်းအသုံးပြုတာတကယ့်ကိုလူသားမဆန်ဆုံးအလုပ်ပါဒီမိုင်းတွေရဲ့နာမည်ဖြစ်တဲ့လူကိုတိုက်ခိုက်တဲ့မိုင်းဆိုတဲ့အတိုင်းမှာရန်သူမိတ်ဆွေရွေးနေပဲတေးတေးပျက်စီးနေပါတယ်။ဒါကြောင့်ဒီမိုင်းကိုအသုံးပြုတဲ့ဘယ်သူကိုမှစိုးပစ်တင်ရှုံချတင်ပါတယ်လို့မစ္စတာခရိုင်ဆတ်ကထောက်ပြသွားပါတယ်။မြေမြုံမိုင်းအသုံးပြုမှုတားဆီးကာကွယ်တပ်ဖြတ်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တစ်ခုကိုနိုင်ငံ150ကျော်ကလက်မှတ်ရေးထိုးထားပါတယ်။လက်မှတ်မထိုးထားတဲ့နိုင်ငံ40ကျော်ထဲမှာတရုတ်၊ရုရှား၊အိန္ဒိယ၊အမေရိကန်တို့နဲ့အတူမြန်မာနိုင်ငံလည်းပါဝင်ကြောင်းပါခင်ဗျာ။